အနိစ္စဒုက္ခအနတ္တယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်အဲ့လိုဟုတ်ပါလားကဲဆိုသားမဝိပဿနာဆိုသည်မှာနောက်တစ်ခါမှတက်တက်ကြတော့ဘုရားရှင်အဲ့ဒီဝိပဿနာဉာဏ်ဖြစ်အောင်ပါကိုရှုရယုံနဲ့နာဆိုတာနှစ်မျိုးပေါ့အဲ့ဒီနှစ်မျိုးကိုတိတဲ့ဉာဏ်များခွဲလိုက်တော့ဘယ်နှခုခွဲနိုင်လဲဟမ်ဘယ်နှမျိုး၅မျိုးဟုတ်လား၅မျိုးဆိုတာပါတယ်တော့ဆိုပါ၅မျိုးอ่ะเป็น1မျိုးบาบาယူပက္ခန္ဓာရူပက္ခန္ဓာဆိုတာဘာကိုပြောတာလဲဝေဒနာခန္ဓာဩသင်ညေခန္ဓာဩသင်္ခါရခန္ဓာဩဟမ်သင်္ခါရခန္ဓာကဝိညာဉ်နဲ့ခန္ဓာကိုင်လိုက်စို့ခန္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာဆိုတာအစုလို့အဓိပ္ပာယ်ရတာအပေါင်းအစုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်ညေခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိညေခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုရူပခန္ဓာဝေဒနာခန္ဓာမ မှတ်သားမှုတရားအစု
သင်ည
က
်ခန
္ဓာ
သု
ပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာသုသီမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
တိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
ဆိုခန္ဓာ၅ပ
ါး
အစုတရားဆိုသည်မှာ
ရုပ်တရားအစု
ရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာတိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
ဆိုယုတ်တရားအစုဆိုတာယုတ်တစ်ခုတည်းကိုလည်းအစုလို့ခေါ်တယ်။မကြောင်လဲလို့ဆိုတော့ဒီယုတ်ကဒီယုတ်မျိုးအတိတ်မှာဖြစ်ပြီးပြည့်ခဲ့ပြီ။အခုလည်းဖြစ်ဆဲနောင်လည်းဖြစ်ပြီးပြည့်အောင်မယ်အတိတ်ယုတ်အနာဂတ်ယုတ်ပစ္စုပန်ယုတ်သုံးမျိုးလို့အဲ့ဒီသုံးမျိုးကိုတစုလို့ဆိုရတယ်။တခါကျန်တဲ့ယုတ်အစုနုရယုတ်အစုဒ ီနှစ်ခုကိုစုလိုက်တော့ယုတ်စုလို့ခေါ်ရတယ်တခါအနီးမှာရှိနေတဲ့ယုတ်စုအဝေးမှာရှိနေတဲ့ယုတ်စုအဲ့ဒီအနီးအဝေးယုတ်ကိုစုလိုက်ပြန်တော့လဲအစုရပြန်တယ်အဲ့လိုစုတာကိုပဲအစုလို့တခုတည်းကိုအဲ့လိုအစုလို့ခေါ်တယ်နှစ်ခုသုံးခုကိုအစုခေါ်တယ်ဆိုတာတော့ပြောစရာမလိုဘူးပေါ့ထို့အတူပဲခံစားမှုခံစားမှုဝေဒနာကလည်းပဲသူခံစားမှုဆိုတဲ့သဘောအနေနဲ့တော့တခုတည်းပဲဒါမဲ့အတိတ်ကခံစားတယ်ခံစားခဲ့တယ်အခုလည်းခံစားနေတယ်နောက်လည်းခံစားအောင်မယ်အတိတ်ခံစားမှုအနာဂတ်ခံစားမှုပစ္စုပန်ခံစားမှုသုံးခုကိုစုလိုက်တော့ခံစားမှုအစုနေတဲ့ခံစားမှုဝေးတဲ့ခံစားမှုနှစ်ခုစုလိုက်တော့အဲ့ဒီမှာလည်းပဲခံစားမှုအစုဝေဒနာခန္ဓာဝေဒနာကခံစားခန္ဓာကခန္ဓာကအစုဝေဒနာခန္ဓာခံစားမှုအစုထို့တူပဲသိညာမှတ်သားတာကလည်းပဲမှတ်သားတဲ့သဘောအရာတော့သူကတခုတည်းပဲဒါပေမဲ့အတိတ်ကမှတ်သားခဲ့တဲ့အခုမှတ်သားနေတဲ့အနာဂတ်ကလည်းမှတ်သားအောင်မယ်အတိတ်အနာဂတ်ပစ္စုပန်သုံးခုစုလိုက်တော့အစုဖြစ်သွားရောညာတင်ရဲ့ခန္ဓာသင်္ခါရခန္ဓာဝိညာဉ်ရဲ့ခန္ဓာလည်းဒီတိုင်းပဲယုတ်ကတော့28ခုရှိတယ်အဘိဓမ္မာသဘောအရာယုတ်က28ခု28ပါခံစားမှုကလည်းသူခံစားမှုဆိုတဲ့သဘောတစ်ခုတည်းအနေနဲ့တော့တစ်ခုတည်းပဲဒါပေမဲ့ခွဲလိုက်တော့ချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုဆိုတော့ဘယ်နှခုဖြစ်သွားတော့သုံးခုဖြစ်သွားတယ်တခါအဲ့ဒါကိုမှကိုချမ်းသာစိတ်ချမ်းသာကိုဆင်းရဲစိတ်ဆင်းရဲပြီးတော့မချမ်းသာမဆင်းရဲအဲ့လိုခွဲလို့ရပြန်တယ်အဲ့လိုခွဲလိုက်တော့ဘယ်နှခုဖြစ်သွားဘယ်နှခု၅ခုဖြစ်သွားကိုချမ်းသာသူ့ကိုဒုက္ခလို့ခေါ်တယ်စိတ်ချမ်းသာသူ့ကိုသောမနတလို့ခေါ်တယ်ကိုဆင်းရဲဒါကိုဒုက္ခလို့ခေါ်တယ်စိတ်ဆင်းရဲအဲ့ဒါကိုဒေါမနတလို့ခေါ်တယ်အဲဟိုမချမ်းသာမဆင်းရဲရတော့ဥပိ္ခာပေါ့၅မျိုးအဲ့လိုခွဲလို့ရတာဒါပေမဲ့ခံစားမှုဆိုတဲ့သဘောအနေနဲ့တော့ဘယ်နှခုတော့တစ်ခုတည်းပဲခံစားတယ်ဆိုတဲ့သဘောအနေနဲ့တော့တစ်ခုတည်းပဲချမ်းသာခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်ဆင်းရဲတာကိုခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်မချမ်းသာမဆင်းရဲခံစားတော့ဥပ္ပခာဝေဒနာလို့ခေါ်လိုက်တယ်ဒီလိုခွဲလိုက်တာအဲဒီဝေဒနာကလည်းသုံးခုပဲသိညာကလည်းပဲအဲလိုလျှောက်ပြီးတော့ခွဲလို့ရမြင်ရတဲ့အစဉ်ကိုမှတ်သားတဲ့သိညာကြားတဲ့အသံကိုမှတ်သားတဲ့သိညာနားရတဲ့အနံ့ကိုမှတ်သားတဲ့ပညာစားရတဲ့အရာသာကိုမှတ်သားတဲ့သိညာထိရတဲ့အထိတွေကိုမှတ်သားတဲ့သိညာကြံတွေးရတဲ့သဘောကိုမှတ်သားတဲ့တင်ညာလို့အဲ့လိုခွဲလို့ရအဲ့လိုဆိုတော့တင်ညာဘယ်နှခုဖြစ်သွားဟမ်ငါအမှတ်တမဲ့ပြောလိုက်တော့နင်တို့လည်းအမှတ်တမဲ့ဖြစ်သွားရနော်မြင်တာကိုမှတ်တယ်ကြားတာကိုမှတ်တယ်နားတာကိုမှတ်တယ်စားတာကိုမှတ်တယ်ထိတာမှတ်တယ်ကြံတွေးတာမှတ်တယ်6ခုအဲ့လိုခွဲလို့ရတာမန္တာအခုနာခံစားမှုလက်ဒီလိုခွဲလို့ရတယ်ခံစားမှုသုံးခုခွဲလိုက်တော့အဲ့ဒီသုံးခုကိုပဲတခါမြင်ကြားနံစားထိတွေးနဲ့မှတ်ခွဲလိုက်တဲ့အခါကျတော့6 3 4 18တခါခံစားမှုကို5ခုလို့ယူဆပြန်တော့6ခုနဲ့မြှောက်လိုက်တော့56 30အဲ့လိုပွားလို့ခွဲလို့ရသင်္ခါရကြတော့သူထဲမှာကိုယ်က အရေအတွက်အားဖြင့်50ရှိနေတယ်သူထဲမှာကောအရေအတွက်အားဖြင့်50ရှိနေစေတသိက်ခေါ်တယ်စိတ်နဲ့ရှင်ပြီးဖြစ်တဲ့သဘောတွေစေတသိက်ခေါ်တာကိုင်းလိုက်ဆိုယုံ28ပါးကယုတ်တရားအစုရူပက္ခန္ဓာယုံ28ပါးကယုတ်တရားအစုရူပက္ခန္ဓာဆိုဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာဆိုတင်ညာကမှတ်သားမှုတရားအစုတင်ညာခန္ဓာတင်ညာကမှတ်သားမှုတရားအစုတင်ညာခန္ဓာဆိုဝေဒနာကလည်းပဲစေတသိက်ပဲတင်ညာကလည်းစေတသိက်ပဲစေတသိက်ဆိုတာစိတ်နဲ့ရှင်ပြီးတော့ဖြစ်တာစိတ်နဲ့အတူတူပဲဖြစ်တာစေတသိက်လို့ခေါ်တယ်အဲတော့စိတ်ဆိုတာသိတာလေတစုံတရာသိလိုက်တယ်ဆိုလို့ရှင်အဲ့ဒီသိတဲ့အရာလေးပေါ့ခံစားမှုမပါဘူးလားပါတယ်ကောင်းတာရင်လည်းခံစားတယ်ဆိုးရာရင်လည်းခံစားတယ်မကောင်းမဆိုးရင်လည်းခံစားတယ်ဟုတ်တယ်မဟုတ်လားအခုဒီမှာနှင်းစီပွင့်တွေ့လိုက်မြင်လိုက်တယ်နှင်းစီပွင့်မြင်လိုက်တော့မြင်တာဟာမြင်သိသိလိုက်တာပဲမဟုတ်ဘူးလားအဲ့ဒီသိတာကမြင်သိသိတာကစိတ်အဲ့ဒါမှလှလိုက်တာလို့ခံစားလိုက်တာကစေတသိက်ဝေဒနာပေါ့ဟုတ်ကဲ့လားအဲ့ဒါလှလိုက်တာလို့ခံစားတာကောင်းခံစားလားဆိုးခံစားလားဘာဝေဒနာခေါ်မလဲဒုက္ခဝေဒနာဒုက္ခဝေဒနာဒါကြောင့်အဲ့ဒီဝေဒနာခံစားမှုတို့တင်ညာမှတ်တာမှတ်သားမှုတို့ဟာစိတ်နဲ့ရှင်းပြီးတော့ဖြစ်လို့စိတ်နဲ့အတူတကွဖြစ်လို့သူတို့ကိုစေတသိက်လို့ခေါ်တာစိတ်နဲ့ရှင်ဖြစ်တဲ့သဘောစိတ်စိတ်နဲ့အတူတူပဲဖြစ်တဲ့သဘောတွေကိုစေတသိက်လို့ခေါ်တာဒါကမြင်လိုက်တာနဲ့နောက်ကမှတ်တာရောတခါတည်းမပါဘူးလားမှတ်လိုက်တာပဲဩပန်းရောင်လေးကိုဩပွင့်ပတ်ကလေးတွေနဲ့မဟုတ်ဘူးလားမမှတ်ဘူးလားမှတ်တယ်အဲ့ဒီမှတ်တာကလည်းစိတ်ကသိပြီလို့မှတ်လို့ရတာမဟုတ်လားစိတ်ကသိမပြီးရင်မှတ်လို့ရမှာမရဘူးဒါကြောင့်အဲ့ဒီမှတ်တာကလည်းပဲသိညာကလည်းစိတ်နဲ့အတူတူပဲဖြစ်တယ်စိတ်နဲ့ရှင်းတယ်ဒါကြောင့်သူ့ကိုပါခေါ်လဲစေတသိက်အဲ့ဒါလို့စိတ်နဲ့အတူတူကွာဖြစ်စိတ်နဲ့ရှင်းနေဖြစ်တဲ့စေတသိက်ပေါင်း52ပါးရှိတယ်တဲ့52ပါးရှိငါ့ရဲ့52ပါးလို့သုံးတယ်52မျိုးပေါ့စေတသိက်50တချို့ကလည်း52လုံးလို့ဒီလိုသုံးတယ်ဘလောက်ရှိတော့စေတသိက်52ဒီတော့နောက်တစ်ခုကြည့်စမ်းပေါ့အဲ့ဒီပန်းလေးပြင်လိုက်တော့လှလိုက်တာ လှမ်းလိုက်တာဆိုတဲ့ခံစားမှုနဲ့တွဲပြီးတော့ဘာပါလာတာဟမ်ပါတယ်အဲ့ပေါ်နှစ်သက်မှုပါလာတာဘောသဘောကျမှုပါမလားဟုတ်လားအဲ့ဒီနှစ်သက်တာသဘောကျတာကလောဘမဟုတ်လားအဲ့ဒီလောဘလဲစိတ်ကပန်းကိုမြင်သိသိပေးလိုက်လို့သူကနှစ်သက်သဘောကျနိုင်တာမဟုတ်လားတကယ်လို့သာစိတ်ကသိမပေးရင်သူဖြစ်ပါမလားဒါကြောင့်သူဟာစိတ်နဲ့ရှင်ဖြစ်တယ်စိတ်နဲ့ဒီလိုပဲဖြစ်တယ်ဒါကြောင့်သူလည်းပဲဘာခေါ်လဲစေတသိက်သူလည်းပဲစေတသိက်အစရှိသည့်ဖြင့်ဒေါသတို့မောဟတို့လည်းအတူတူပဲပေါ့အဲ့ဒီစေတသိက်ပေါင်း52ခုရှိတယ်ဟုတ်ကဲ့လား52ခုရှိတယ်အဲ့ဒီ52ခုတည်းကဝေဒနာကိုဝေဒနာခန္ဓာလို့မြတ်စွာဘုရားနာမည်တပ်ပေးလိုက်တယ်ဟုတ်လားပညာကိုဘာလို့နာမည်တပ်လိုက်တော့ပညာခန္ဓာလို့နာမည်တပ်ပေးလိုက်တယ်အဲ့တော့စေတသိက်နှစ်ခုတော့နာမည်တက်ပြီးသွားပြီနာမည်မတက်ရသေးတဲ့စေတသိက်ဘလောက်ကျန်နေတော့50ကျန်နေတယ်ဟုတ်ကဲ့လားဘာလို့လို့စိတ်ကတက်တက်ကြွကြွဖြစ်မှဒီအလုပ်လုပ်မိတယ်မဟုတ်လားတက်တက်ကြွကြွမဖြစ်ရင်လုပ်မိရလားအဲ့ဒီတက်တက်ကြွကြွဖြစ်နေတဲ့သဘောကိုစေတနာလို့ခေါ်တယ်။အဲ့ဒါကိုပဲစိတ်ဆိုတယ်လို့စာဆုံးသုံးတယ်။စိတ်ဆိုတယ်ဆိုတာတက်တက်ကြွကြွဖြစ်ပြီးတော့သူကိုယ်တိုင်လည်းတက်တက်ကြွကြွဖြစ်နေတယ်။သူနဲ့ရှင်ပဲစိတ်စေတသိက်တွေကိုလည်းတက်တက်ကြွကြွဖြစ်အောင်စိတ်ဆိုလှုပ်ဆိုသွေးထိုးပေးတယ်။ဒါကြောင့်သူကိုစာကောအနေနဲ့တရားကောအနေနဲ့စိတ်ဆော်တယ်လို့သုံးတယ်စေတနာကိုစိတ်ဆော်တယ်ဆိုတာသွေးထိုးတယ်လှုပ်ဆော်တယ်အဲ့ဒါအစိုးရဆိုရင်တော့မကြိုက်ဘူးဟုတ်ကလားမကြိုက်ဘူးအစိုးရဆိုရင်တော့မကြိုက်ဘူးဒါပေမဲ့လို့တကယ်လှုပ်ဆော်တာတကယ်စိတ်ဆော်တာဒီစေတနာကသူကတက်ကြွပြီးတခြားဟာတွေကိုအဲအဲ့ဒါလေးလူချင်းစရာကောင်းတယ်လူချင်းစရာကောင်းတယ်ဆိုတော့သူကလှုပ်ပေးတာအဲ့လိုဆိုတော့လူချင်းတဲ့စိတ်ကဖြစ်လာရောလူချင်းစိတ်ဟကောင်းတယ်ဆိုတာအဲ့ဒါစိတ်ဆိုတာပဲမဟုတ်လားသွေးထိုးပေးတာပဲမဟုတ်လားအဲ့ဒါနဲ့လူချင်းစိတ်ဖြစ်လာဒီတော့အလောက်မှန်သမျှဟာအဲ့ဒီတက်ကြွစိတ်ဆိုတဲ့သဘောမပါရင်ဖြစ်မလားတက်ကြွစိတ်ဆိုတဲ့ပါတဲ့သဘောဒီသဘောပါမှပဲအလောက်ကဖြစ်တာစိတ်အလောက်ရောနှုတ်အလောက်ရောကိုယ်အလောက်ရောဒါကြောင့်မြတ်စွာဘုရားကစေတနာကိုအလုတ်လို့ခေါ်တယ်တဲ့စေတနာကိုဘာလို့ခေါ်လဲသူပါမအလုတ်ပြီးမြောက်တာဖြစ်လို့အလုတ်လို့အဲ့ဒီအလုတ်ကိုနောက်တစ်မျိုးခေါ်သေးတယ်ဘယ်လိုခေါ်လဲဆိုတော့ဘယ်လိုခေါ်တယ်ကံဟုတ်ကဲ့လားအဲ့ဒီအလုတ်ကိုကံလို့ခေါ်တယ်ကံဆိုတာအလုတ်ပဲအလုတ်ကောင်းမှကံကောင်းသည်အလုတ်ဆိုးလင်ကံဆိုးသည်ပေါ့ဟုတ်လားအဲ့တော့အဲ့ဒီကံလို့အလုတ်လို့ခေါ်တာဘယ်သူကိုနာမည်တတ်တာရောစေတနာကိုနာမည်တတ်တာသူကဥစည်းကောင်းဆောင်ကြီးအဲ့တော့သူဖြစ်မှပဲနောက်ကသူပဲရှင်မဲ့လောဘကလည်းလိုချင်လို့ရတယ်သူကစိတ်ဆော်လှုပ်ဆော်ပေးမှပဲဒေါသလည်းစိတ်ဆိုးလို့ရတယ်။သူကစိတ်ဆိုးလုံဆော်ပေးမှတတ်တာလည်းယုံကြည်လို့ရတယ်။သူကစိတ်ဆိုးလုံဆော်ပေးမှမာနကလည်းထောင်လောက်တက်ကြွလို့ရတယ်။ဒီတော့စေတသိက်တွေထဲမှာသူကဥစည်းကောင်းဆောင်ကြီးမဟုတ်ဘူးလား။ဒါကြောင့်သူ့ကိုစိတ်ဆိုးတဲ့တရားပြုတ်လုတဲ့တရားလို့ခေါ်တယ်။ပြုတ်လုတဲ့ဆိုရဲကအားထုတ်မှုမပါပဲပြုလုပ်လို့ရမလားဒါကြောင့်အားထုတ်တဲ့တရားလို့လည်းခေါ်တယ်စေစောတဲ့တရားပြုလုပ်တဲ့တရားအားထုတ်တဲ့တရားဘယ်နှမျိုးခေါ်နိုင်လဲသ ၃မျိုးခေါ်နိုင်တယ်ဘာပါလဲအထုတ်တဲ့တရားအဲ့တော့ तू မပါရင်တခြားစေတသိက်တွေဖြစ်မလားအဲ့ तू ပါမှပဲတခြားစေတသိက်တွေဖြစ်တော့ तू ကခေါင်းဆောင်ကြီးဒါကြောင့်သူ့ကိုနာမည်တက်လိုက်တဲ့စေသောပြုလို့အာထုတ်မှုလို့နာမည်တက်လိုက်တယ်ဘယ်သူ့ကိုလဲနာမည်တက်တာရဲ့မဟုတ်ဘူးသူ့ကိုဘာသာပြန်လိုက်တာစေသောပြုလို့အာထုတ်မှုအဲ့တော့စေတသိက်တိုင်းဟာသူဥဆောင်มาပဲဖြစ်တယ်เวทนาလည်းသူဥဆောင်มาပဲဖြစ်တာပဲติญญาလည်းသူဥဆောင်มาပဲဖြစ်တာပဲသို့တော်လည်းမြတ်စွာဘုရားကเวทนาနဲ့ติญญาကိုတော့နာမည်သီးခြားတတ်ပေးလိုက်တယ်เวทนาခန္ဓာติญญาခန္ဓာလို့ဟုတ်ကဲ့လားအဲ့လိုနာမည်တတ်လိုက်တယ်ကျန်တဲ့စေတသိက်90ကြာတော့နာမည်တတ်ရပါလားမတတ်ရသေးဘူးအဲ့ဒီကျန်တဲ့စေတသိက်90ကိုဘယ်သူကဥဆောင်มาလဲเออไอ้ห่าโกไอ้เจตนาโกติงคาระโลขอเรดิเจตนาโกติงคาระโลขอเรだจังติงคาระสุราเสสรเตยาปิゅลุเตยาอาถุเตยาไอ้เจตนาโกบาโลขอเลติงคาระโลขอเรติงคาระสุราอธิเบกาหอกล่ะဒါကြောင့်မို့စေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာလို့ပြောတာအရေးအတွက်ဘယ်လောက်ရှိတော့50ရှိတယ်ဘုသူတွေကျင်းထားဖယ်ထားတော့ဝေဒနာနဲ့တင်ညာကိုဖယ်ထားတယ်စေတသိက်52ရှိတာတည်းကဝေဒနာနဲ့တင်ညာဖယ်ထားတယ်ဟုတ်ကဲ့လားအဲငါဝိပဿနာဟောနေတာလားအဘိဓမ္မာသင်ပေးနေတာလားဟဲ့ဒါကဝိပဿနာနဲ့တိုက်ရိုက်ဆက်သွယ်ပတ်သက်နေလို့မလို့ဒီအဘိဓမ္မာကသင်ပေးရတာဟုတ်ကလားယုံ28ပါးကရူပခန္ဓာဝေဒနာကတင်ညာကတင်ညာခန္ဓာမှတ်သားမှုအစုစေသောဝိညာဏဆိုတာသိတာစိတ်ကလေးကိုပြောတာတခုတည်းစိတ်ကတခုတည်းအဲ့ဒီစိတ်ကလေးကိုတော့သိတာလေးကိုတော့ဝိညာဉ်နဲ့ခန္ဓာလို့နာမည်တက်လိုက်တယ်ဒီတော့နာမည်မတက်ရသေးတဲ့စေတသိက်ကဘယ်လောက်ကြာလဲဒါကြောင့်မို့ဝေဒနာတင်ညာကျင်သောစေတသိက်90ကသင်္ခါရခန္ဓာဟုတ်ကဲ့လားเวทนาติญญาจีนတော့ဆိုတာသိသလားဖဲထားတာ तू မပါဘူးဒီလိုမဟုတ်လားเวทนาติญญาမပါပဲကြံတဲ့စေတသိက်90ကဘာခန္ဓာလဲသင်္ခါရခန္ဓာဒါရောယုံ28ပါးကယုတ်တရားအစုရူပခန္ဓာဟုတ်ကဲ့လားเวทนาကခန္ဓာမှုတရားအစုဝေဒနာခန္ဓာသိညာကမှတ်သားမှုတရားအစုသိညာခန္ဓာဝေဒနာသိညာကျင်သောစေတသိက်90ကစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာဒီလိုမဟုတ်လားဟုတ်ပြီလားခိုင်းလိုက်စို့ဝေဒနာသိညာကျင်သောစေတသိက်90ကစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာဝေဒနာတင်ညာကျင်သောစေတသိက်90ကစေသောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာဆိုသေတော်ဤသောအာရုံတရားသူသိမှာရတဲ့ခန္ဓာ စိတ်ကသိတဲ့သဘောလေးအနေနဲ့တစ်ခုပဲဒါပေမဲ့လို့မျက်စိနဲ့မြင်သည်သိတော့စိတ်တစ်မျိုးနားနဲ့ကြားသည်သိတော့စိတ်တစ်မျိုးနှာခေါင်းနဲ့နံသည်သိတော့စိတ်တစ်မျိုးအဲ့ဒါလို့ခွဲလို့ရပြန်အဲမျက်စိနဲ့မြင်သည်သိတော့စက္ခုဝိညာဉ်လို့ခေါ်တယ်မြင်သည်စိတ်ပေါ့နားနဲ့ญาติติတော့ญาติစိတ်သောတဝิญญဉ်လို့ခေါ်တယ်အစရှိသည်ဖြင့်ญาติသည်သမ ्या လျှောက်ခွဲလိုက်တဲ့အခါကျတော့စိတ်က89ခုပွဲသွားတယ်ဘယ်လောက်ပွဲသွား89ခုပွဲသွားတယ်ဒါပေမဲ့သိတယ်ဆိုတဲ့သဘောအနေနဲ့တော့တစ်ခုတည်းပဲခွဲရလို့သာ89ခုခွဲတာအဘယ်ဘုံမှာဖြစ်တဲ့စိတ်ကတစ်မျိုးလူဘုံနတ်ဘုံဖြစ်တဲ့စိတ်ကတစ်မျိုးမြမဘုံဖြစ်တဲ့စိတ်ကတစ်မျိုးစသည်ဖြင့်ဘုံလိုက်လဲခွဲလိုက်သေးတယ်အဲ့တော့အဲ့ဒီ89ခုကတော့အသေးစိတ်သိဖို့မလိုပါဘူးသိတဲ့သဘောလေးတစ်ခုဟာစိတ်ပဲဆိုရင်ပြီးရောအဲ့ဒီ89ခုကိုအဘိဓမ္မာမှာဒီလိုသုံးတယ်စိတ်တစ်ခုယုတ်90တဲ့ပါတယ်တော့ဘာပြောတာတော့ဟမ်စိတ်တစ်ခုယုတ်90မဟုတ်ဘူးလားဟောယုတ်ဆိုတာရပ်ပက်လက်နဲ့ယုတ်တာရပ်ပက်လက်တတယုတ်ယုတ်လျော်ရင်အဲ့ဒါပြောတာတခုယုတ်လျော်နေတော့90ဘယ်နဲ့တော့တခုယုတ်လျော်နေတော့90ဆိုတာဘယ်လောက်တော့အေးအဲ့ဒါကိုစိတ်တခုယုတ်90လို့ခေါ်တယ်စိတ်တခုယုတ်90မဟုတ်ဘူးတခုယုတ်နေတော့90အဲ့ဒါအဘိဓမ္မာအသုံးနားလဲအောင်ပြောရတာတကယ်အဲ့ဒီအသုံးနားမလဲတော့စိတ်တစ်ခုယုတ်က90လို့အဲ့လိုပြောကြတယ်ယုတ်က90လားဘယ်လောက်ရှိတော့28ပါမဟုတ်လား gain လိုက်ဆိုစိတ်တစ်ခုယုတ်90ကဝိညာဉ်နဲ့ခန္ဓာအာတိမှုတရားအစုဝိညာဉ်နဲ့ခန္ဓာစိတ်တစ်ခုယုတ်90ကအတိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆိုအဲ့ဒါကပြောနေကြအတိုင်းပဲအဲ့ဒါကိုဒီလိုပြန်ပြောရင်တော့မဖြစ်ဘူးလားတခုယုတ်တခုယုတ်လျော့နေသောစိတ်90ကဝိညာဉ်နဲ့ခန္ဓာဘယ်နဲ့တော့အဲ့ဒီတဲ့ပူသေးကြအောင်ကစိတ်89ခုကဝိညာဉ်နဲ့ခန္ဓာဆိုပိုးမသေးကြဘူးလားဘုဒ္ဓရာဘောဘာပြောစရာလိုလေးကဲနှမျိုးလုံးဆိုစိတ်89ခုကဝိညာဉ်နဲ့ခန္ဓာစိတ်89ခုကသိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆိုအများဆုံးအဘိဓမ္မာစကားလုံးရတော့ဘယ်လိုဆိုမလဲစ ိတ်တစ်ခုယုတ်90ကသိမှုတရားအစုဝိညာဉ်နဲ့ဟုတ်လား gain ပြန်ဆိုယုတ်28ပါးကဝေဒနာကဝေဒနာသိညာကျင်သောစေတသိက်50ကထပ်ဆိုအဲ့ဒါကိုထပ်ဆိုဝေဒနာသိညာကျင်သောစိတ်တစ်ခုယုတ်90ကစိတ်89ခုကတစ်ခေါက်စီပြန်ဆိုစကားလေးပါပေါင်းစုခန္ဓာ၅ပါးအစုတရားဆိုသည်မှာ
ခန္ဓာ၅ပါးအစုတရားဆိုသည်မှာ
ယုတ်28ပါးကယုတ်28ပါးကတခါရှုရင်ตายาတတ်မဲ့ဆွဲလဲဆွဲเสียဖြစ်တယ်အ အသိအမြင်မှားဆွဲလဲဆွဲเสียဖြစ်တယ်ဒါကြောင့်အဲ့ဒီခန္ဓာ၅ပါးကိုတာယာတက်မဲ့ဆွဲလဲမဆွဲရအောင်အသိအမြင်မှားဆွဲလဲမဆွဲရအောင်ဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာတတိဥစီရောစိတ်နဲ့စူးစူးဆိုင်ဆိုင်စောင့်ပြီးတော့ရှုရတယ်ဟုတ်ကလားအဲ့ဒါလို့ရှုပြီဆိုလို့ရှိရင်ဆွဲအောင်မလားဒါကြောင့်မဆွဲဖို့ရာဖြစ်စေမှမှန်စွာရှုရပါသတည်းဟုတ်ကလားအဲ့ဒီဆွဲတာကိုတော့နောက်ကြမှာပြောရမယ်နော်ဘယ်တော့တော့နောက်ကြပါဘလောဘလောနောက်တော့နှက်ပြန်ကြတော့ခီးထွက်ရအောင်မယ်လာရှို့ဒီဘောကြောက်မယ်28ရက်မှပြန်ရောက်မယ်29ရက်နေများဟောနိုင်မလားတော့မသိဘူး29ရက်နေကြတော့လည်းပဲမလေးရှားတွေကဆွန့်ကပ်ဖို့ရှိတယ်ကိုရီးယားတွေတော့တို့တို့မချမ်းသာဘူးနဲ့တူတယ်ကြည့်ရအောင်ကိုရီးယားတွေကတော့တို့တန်ခါ900တွက်ကြည့်လိုက်တော့တို့ဟာသိန်း30လောက်ကြတာမနေ့ကတို့ကကြတာနောက်တစ်ခါ1000ကတ်ချင်ပါတယ်ဘုရားဖြစ်နိုင်ပါမလားတဲ့ဖြစ်ပါတယ်လို့ပြောလိုက်တယ်နောက်တစ်ခါ1000ကတ်ချင်တယ်ဖြစ်တယ်လို့ပြောလိုက်တယ်အဲ့ဒါသိလားဘာကြောင့်သူတို့ဒီလိုကကြတာတော့ဘာကြောင့်စေတနာပေါက်ရတာတော့ယောဂီတွေအာထုတ်တာတွေ့လို့မဟုတ်လားအဲ့ဒါပေါ့အာထုတ်တာမတွေ့ရင်ပဲစေတနာပေါက်မလို့ဒါကြောင့်မိမိတို့အာထုတ်တာမြင်ပြီးသူတို့ဘာတွေစေတနာပေါက်ပြီးလှူကြတန်းကြတော့သူတို့ကလှူတာတန်းတာကိုသုံးဆွဲတာဆိုတော့အဲ့ဒီလှူရာတန်းတန်းနဲ့ထိုက်တောင်းငါတို့ကကြိုးစားမှဖြစ်မယ်လို့သတိရှိရမယ်ဟုတ်ကဲ့လားကြိုးစားမှဖြစ်မယ်လို့သတိရှိပြီးတော့မပြတ်မလတ်ဒလဇတ်ရှိမှပွားများအထောက်ကြခြင်းအပြင်ခန္ဓာ၅ပါးမှဘယ်ခန္ဓာကိုမှตายာတတ်မဲ့ဆွဲအသိအမြင်မှားဆွဲမဆွဲပဲနဲ့အစွဲလုံးဝကင်းရာနိဗ္ဗာန်ကိုနှင်းမြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေ
Thank you. Mm-hmm.